အိန္ဒိယနိုင်ငံမနီပူပြည်နယ်တွင်းကတင်းမာမှုတွေဟာမြန်မာနိုင်ငံကကုကီမျိုးနယ်စုဝင်ရွှေပြောင်းဝင်ရောက်လာသူတွေနဲ့လည်းသက်ဆိုင်ကြောင်းအိန္ဒိယပြည်ထောင်ဝင်ကြီးကပါလီမန်မှာပြောဆိုခဲ့တာပေါ့အိန္ဒိယနဲ့မြန်မာနှစ်ဖက်စလုံးကကုကီအဖွဲ့တွေကဂျာတာဘရီနေမှာပြင်းပြထန်ထန်တုံ့ပြန်ခဲ့ကြကြောင်း The Hindu သတင်းစာကဖော်ပြပါတယ်မနီပူမျိုးနွယ်စုများ Foreign Daily MTFD အဖွဲ့ကတော့ဝင်ကြီးရဲ့မှတ်ချက်ဟာစိတ်ပျက်ဖွယ်လို့ပြောဆိုလိုက်တယ်လို့တိုင်းရင်းမျိုးနွယ်ခေါင်းဆောင်များ Foreign ITLF ကတော့အကူအညီမဲ့ချို့တဲ့တဲ့ဒုက္ခသည်တွေကိုအပြစ်ဖို့တာဟာလုံးဝလွဲမားတယ်လို့ပြောဆိုလိုက်ပါတယ်။ဒါ့အပြင်ဝင်းကြီးထက်သွင်းပြောဆိုခဲ့တဲ့ Cookie Democratic တပ်ဦးဆိုတဲ့ Cookie တပ်ဖွဲ့ဟာနိုင်ငံတွင်းမှာမရှိဘူးဆိုပြီးလဲ Cookie အမျိုးသားအစည်းအရုံးမြန်မာပြည်အဖွဲ့ကအိန္ဒိယဟောက်လတ်တော်သဘာပတိထံကိုစာရေးသားပေးပို့ခဲ့ပါတယ်။အိန္ဒိယနိုင်ငံမဏိပူကမျိုးနွယ်စုပြဿနာလို့တခြားပြဿနာအနှောက်အယှက်တွေကြောင့်ပြင်းထန်တဲ့ဖိအားတွေကျုံနေရပေမဲ့မြန်မာနိုင်ငံတင်းကစစ်ကောင်စီကိုတိုက်ခိုက်နေရတဲ့သူတို့အနေနဲ့အိန္ဒိယနိုင်ငံထဲမှာအားကောင်းလာရေးစူးစမ်းဖို့မတတ်နိုင်ဘူးလို့ကုကီအမျိုးသားအစည်းအရုံးမြန်မာပြည် KNO ကစာထဲမှာထည့်သွင်းရေးသားထားပါတယ်။ KNO ရဲ့ကုကီအမျိုးသားတပ်မတော်ဟာမြန်မာနိုင်ငံတွင်းကစစ်ကောင်စီကိုတိုက်ခိုက်နေတဲ့တခုတည်းသောကုကီတပ်ဖွဲ့ဖြစ်တယ်လို့အိန္ဒိယအနေနဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ကုကီပြည်သူတွေကိုယာယီခုံလုံခွင့်ပေးတဲ့အပေါ်မှာလဲကျေးဇူးတင်ကြောင်းဖော်ပြထားပါတယ်။